Syria ဆိုရနဲ့သဘုံတွေကြားရယူထားတဲ့သဘောတူညီချက်အရနှစ်ဖက်အဖွဲ့အစည်းတွေပူးပေါင်းပြီးသဘုံတွေထိန်းချုပ်ထားတဲ့မျိုးလေးမျိုးကအရသာပြည်သူတွေနဲ့သဘုံတွေကိုမျိုးရင်းကရွှေ့ပြောင်းတာတွေစတင်လှုပ်ဆောင်နေပါတယ်။အတိုက်ခံတွေထိန်းချုပ်ထားတဲ့ Damascus မြို့တော်အနီးကမဒင်းနဲ့ဇဘာဒါနီမြို့တွေမှာဒီကနေ့မျိုးရင်းကနေထွက်ခွာသူတွေအပြည့်ပါတဲ့ဘတ်စကားဒါဇင်နဲ့ချီရှိပါတယ်။တစ်ချိန်တည်းမှာပဲအစိုးရလိုလားတဲ့ဖွာနဲ့ကဖရယာမြို့တွေမှာလည်းဒေသခံတွေထောင်ထဲချီပြီးမျိုးရင်းကနေထွက်ခွာပြီးတော့ Syria အစိုးရထိန်းချုပ်နေပြီးအလက်ပိုကိုရွှေ့ပြောင်းဖို့စောင့်ဆိုင်းနေကြတာပါ။အစိုးရနဲ့သဘုံအဖွဲ့တွေအကြားသဘောတူညီချက်အရဒီမျိုးလေးမျိုးကလူပေါင်း3000ကျော်ကိုမျိုးရင်းကနေကယ်ထုတ်သွားဖို့ဖြစ်ပါတယ်။ဒီလိုလှုပ်ဆောင်မှုတွေစတင်နေတဲ့အကြောင်းပြတဲ့အခြေစိုက်စီးရီးယားလူခွင့်စောင့်ကြည့်လေးလာရဖွဲ့ကအတည်ပြုပါတယ်စီးရီးယားဆိုရတပ်ဖွဲ့တွေဟာပြီးခဲ့တဲ့သတင်းပတ်ထဲလူတွေအများပြားသိဆုံးခဲ့တဲ့ဒါရုလက်နက်နဲ့တိုက်ခိုက်ခဲ့တယ်ဆိုတဲ့ဆွဆွချက်တွေကြေကြေပြန့်ပြန့်ထွက်ပေါ်နေချိန်မှာသမ္မတဘရှားအဆက်ကတော့ဒီပေါ်မှာဆက်ပြီးတော့ငင်းဆန်နေဆဲဖြစ်ပါတယ်အဆက်ဆိုရတပ်ဖွဲ့တွေကရုရှားဆိုရနဲ့ပူးပေါင်းပြီးတော့အရသာပြည်သူတွေပေါ်မှာတိုက်ခိုက်မှုတွေတိုးမြှင့်လှုပ်ဆောင်နေပြီးနိုင်ငံတကာအတိုင်းအဝိုင်းကိုစိန်ခေါ်နေတယ်လို့လည်းလူခွင့်စောင့်ကြည့်လေးလာသူတွေကပြောပါတယ်ခင်ဗျာ